DNLA ကတန်းပလောင်တပ်ဖွဲ့ဟာအခြားညီနောင်မဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ MNDA ကိုကန် AA ရခိုင်လက်နက်ကိုင်အဖွဲ့တွေနဲ့အတူတလှတာအပြစ်ခတ်ရစဲကြောင်းကိုမလာ DNA ကထုတ်ပြန်ခဲ့တာပါဒီထုတ်ပြန်ချက်ကိုတအန်းအရက်ဘက်အဖွဲ့အစည်းစစ်နှက်ဖွဲ့ကကန့်ကွက်ခဲ့ပြီးပြည်သူတွေနဲ့အတူရက်တိဖို့တောင်းဆိုကြောင်းအဖွဲ့စစ်နှက်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုအခုလိုပြောပါတယ
်ဒီမစနာတရမီတုံးကဒီတန်းလက်နက်ကိုင်ဖွဲ့ချက်ကထုတ်ပြန်ထားတဲ့ထုတ်ပြန်ချက်ပေါ်မှာတာကိုမဖြစ်တင်ဘူးဆိုတဲ့အမြင်ချက်ပြပါတယ်ဘောနော်ဒီမမရောဒီတန်းသားဒီတမရောဒီလူစုဒီစနက်ထုတ်ပေါ်ပြတဲ့အချိန်မှာဆိုတော့ဒီလက်ရှိအနာတိတ်ကြီးအပေါ်မှာကျွန်တော်တို့ကလူလာတာကအကြောင်းကိုပြစ်ပြစ်ပတာဒီကန့်ကွက်ဖို့လိုတယ်ပေါ့နော်။အပြုလို့ရှိရင်ဒီစီစီလူထုတွေနဲ့တကားတဲ့ပြစ်ပြစ်ဖို့ဟိုကျွန်တော်တို့ကလိုလာတယ်ပေါ့နော်
။တအားရက်ပဲအဖွဲ့အစည်းစစ်နှက်ဖွဲ့ကသူတို့ရဲ့သဘောထားကိုဒီလ၄ရက်နေ့ကထုတ်ပြန်ခဲ့တာပါ။တန်းရက်ဖက်ဖွဲ့စည်းတွေရဲ့ထုတ်ပြန်ချက်မှာတန်းလူတို့နဲ့တန်းသားပြည်သူတရလုံးကစစ်အာဏာရှင်ကိုငင်းချမ်းစွာဆန္ဒပြရမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကတပြက်ရိုက်နဲ့ဖမ်းဆီးတာကိုခံနေရပြီးဒီအချိန်မှာအာဏာသိမ်းစစ်တပ်နဲ့တပြက်တပ်အပြည့်အကြောင်းထုတ်ပြန်တာဟာလူတို့ဆန္ဒနဲ့စန့်ကျင်နေတဲ့အတွက်ကန့်ကွက်တာဖြစ်ကြောင်းဖော်ပြထားပါတယ်ဒီလိုကန့်ကွက်ခဲ့တဲ့နောက်ဒီကနေ့မနေ့အစောပိုင်းမှာတော့ရာနဲ့ချီတဲ့ TNLA ခေါ်တအန်းလက်နက်ကိုင်အဖွဲ့ဝင်တွေဟာလာရှိုးမျိုးအနီချင်းကက်လာခဲ့ကြောင်းလာရှိုးမျိုးကန်တယောက်ကပြောပါတယ
်ကျွန်တော်တို့ FBI ချန်ကိုသွားတော့တိဒါခန်နေပြပြချက်ရမနေ့ပိုင်းဒီ၄နိုင်ကြော်ကြော်လောက်ကနေစရော9နိုင်ဝင်းကျင်လောက်ထိပေါ့ဒီမှာမြို့ပြင်ဒီ9မိုင်လောက်ပဲဝေးတဲ့ဒီမြို့ပြင်လယ်လန့်ရွာနဲ့ဒီမဟန်ကြည့်ရပါလေဒီလမ်းမကြီးပေါ်မှာသူတို့အမှအဲ့မှာရောက်နေတဲ့အဲ့လိုမျိုးပဲကြားထားတယ်ရောအင်းအားတော့300ကျော်ကျော်လောက်ရှိမယ်လို့ပြောရပါတယ်တချို့အကောင်တော့လမ်းမပေါ်မှာထွက်တဲ့ခါကျတော့တိတ်ရပြီးကြတာမသိရ
TNLA တက်ဖွဲ့ဟာဘာကြောင့်လာရှိုးမျိုးနီးချင်းကပ်လာတယ်လဲဆိုတာမသိရချောင်းနဲ့တမ်ရော့ဘက်ကလုံခြုံရေးအရာပြင်ဆင်နာတွေရှိခဲ့ကြောင်းအခုလိုဆက်ပြောပါတယ
်တက်တက်ကတော်တော်များမျိုးပြင်ဘက်ကိုသူလုံချေးတော့ယူကြရပေါ့နော်အဲ့တရင်ကြဆိုတင်ကားရနေသူတို့မျိုးပြင်ဘက်ထွက်သွားတယ်ထွက်သွားပြီးကျွန်တော်ပြန်ရောက်တဲ့ချိန်မှာအတချို့တိုက်ပွဲဖြစ်တယ်ပြောလာတယ်ဒါမှပြန်ဆက်တွေ့ကြည့်တော့သူတို့အဲ့ဒီတင်ကားနေတယ်ဒီလမ်းလိုက်ကြီးနဲ့ချက်ပစ်လိုက်တယ်ပေါ့နော်ဆိုတော့တူတူကြတိုက်ပွဲဖြစ်တာမျိုးတော့မရှိဘူး TNA လည်းအဲ့မှာမှမရှိတော့
ဒီသတင်းနဲ့ပတ်သက်ပြီး TNLA ဘက်ကိုဆက်တွေ့ရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးလာရှိုးမျိုးလူထုဆန္ဒပြပွဲမှာတော့ခရိုင်းရက်တွေကစစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းဖြိုခွဲတာတွေရှိခဲ့ပေမဲ့ဒီနေ့မှာတော့ရဲတပ်ဖွဲ့ကသာတားဆီးခဲ့ပြီးဆန္ဒပြပွဲတွေဟာနေ့လယ်ပိုင်းမှာအထူးခိုက်မရှိပဲပြီးဆုံးသွားခဲ့တယ်လို့လည်းလာရှိုးမျိုးကန်တွေကပြောပါတယ်လာရှိုးမျိုးအနီးမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေကဒီလိုလှုပ်ရှားမှုတွေရှိနေချိန်မှာပဲတရုတ်နယ်စပ်မွန်ဂိုဘက်မှာတော့ကြာသာပြင်းနေ့ကတမ်ရော်နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်း KIA ကချင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ကဘုံမူကြီးနော်ဘူးကပြောပါတယ
်အခုမင်းကလည်းတိုက်ပွဲဖြစ်တယ်ဆိုတဲ့တင်းတက်ပါတယ်မင်းကတက်တာတော့ကျွန်တော် KIA ရဲ့အသက်ကြီး36နှစ်မြင့်ပဲမှာပေါ့နော်အမွန်ဂိုဘက်မှာဖြစ်ပါတယ်မင်းက30အထက်ကြရလို့ပြောကြပါတယ်။မနေ့ကဖြစ်တာတော့တက်မတော်ဘက်ကနဲ့စစ်စင်ရဲပေါ့သူစစ်စင်တဲ့အနေထားနဲ့ဖြစ်တဲ့တိုက်ပွဲဖြစ်ပါလား
။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့တမ်ရော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရပါဘူး။ဒီလ3ရက်နေ့ကတော့နမ်တူမြို့နယ်အတွင်းမှာ TNLA တအန်းပလောင်နဲ့ RCSS ရှမ်းပြည်တမ်ရော်တောင်ပိုင်းတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားတာကြောင့်မန်ဆန်ရွာအနီးရှိနောင်အော်ကြီးရွာကအမျိုးသမီးတဦးလက်နက်ကြီးထိမှန်ပြီးတေဆုံးခဲ့ရပါတယ်။လောလောဆယ်မှာတော့နမ်တူမြို့ကဖုန်ကြီးကျောင်းနှစ်ကျောင်းနဲ့မန်ဆန်မိုင်းမှုကြီးရွာကဖုန်ကြီးကျောင်းတွေမှာစစ်ဆောင်300လောက်ခိုးလုံနေရတယ်လို့ကြောင်မဲမြို့နယ်တွတ်ဆန်ဘက်မှာတော့ဒုက္ခသည်1500လောက်ဟာရိခအခက်ခဲရှိနေကြပါတယ်။